အာနာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေဟာဒီကနေ့မှာတော့လမ်းမတွေပေါ်မှာဆေးသပိတ်ဆင်နွှဲခဲ့ကြပါတယ်။စစ်ကောင်စီလက်အောက်ခံလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကြောင့်ကြာဆုံးသွားသူတွေကိုရည်စုပြီးတော့သွေးမသိပ်ဆေးသပိတ်ပြုလုပ်ခဲ့တာပါ။အချိန်ကာလနလကျော်ကြားတဲ့အချိန်ထိစစ်အုပ်ချုပ်ရေးကိုလက်မခံဘဲပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြနေကြတဲ့ရန်ကုန်ကလာတဲ့တဲ့င်းကိုတော့မဆုမုံကတင်ပြထားပါတယ်။
ဒီမိုကရေစီရဲတော်ဘုံတွင်မှာကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေကိုရည်စုပြီးတော့တနိုင်ငံလုံးအတိုင်းသာနဲ့ဒီကနေ့မှာတော့ဆေးသပိတ်ကိုဆင်နွှဲဖို့လူငယ်တွေကတိုက်တွန်းခဲ့ကြတာပါ။သွေးမတိတ်ဆေးသပိတ်လို့အမည်ပေးထားတဲ့ဒီလှုပ်ရှားမှုကိုလမ်းမတွေရဲ့ထက်မှာဆေးညီအောင်ပတ်ဖြန်းပြီးတော့သွေးဆုံးပြီးတည်ခဲ့ရသူတွေအတွက်ဝန်ထမ်းချင်းအထိမ့်မဲ့အပါအဝင်သူတို့ကိုပြစ်ခတ်ခဲ့တဲ့စစ်ကောင်စီလက်အောက်ခံလက်နက်ကိုင်သူတွေကိုပါခြောက်ချားစေဖို့ရည်ရွယ်ပြီးပြစ်လုခဲ့ကြတာပါ။အာနာရှင်တော်လိုင်းရဲ့အတွက်ပုံစံမျိုးစုံနဲ့ဆန္ဒပြသပိတ်တွေပြုလုပ်ခဲ့ကြတဲ့အင်ဂျင်နီယာသပိတ်စစ်ကြောင်းဟာလည်းဒီကနေ့မှာအခက်အခဲတွေကြားတဲ့ကဆေးသပိတ်ကိုပြုလုပ်ခဲ့ပါတယ်
။စီစဉ်ထားတာကမနေ့ server ထားလုပ်မယ်ပေါ့နော်။မနေ့ server ထားလုပ်မယ်ဥစ္စာအနေနဲ့လုပ်ဖြစ်ပြီးတော့လည်းကြာသွားတာပေါ့လို့ဆိုမနေ့ကညနေတည်းကကျွန်တော်တို့ဝယ်သွားလိုက်တဲ့ဆေးတွေကဆိုင်ရမားပြီးထည့်ပြီးလိုက်တာအကာလာတွေကလွဲနေတာ။အဲ့ဒါနဲ့ဟိုသူတို့ဆိုင်ဖွဲ့တဲ့အချိန်ပြန်ဆောက်ပြီးတော့မှမိုးရလည်းရွာလေးလေးတောင်ကနမှန်နဲ့အဖွဲရတော့မပိုင်းဆက်တယ်ကြာမမှန်နေတဲ့လူကတော့အဲဒီဆိုင်ဖွဲ့တဲ့အချိန်ကိုဆောက်ပြီးတော့အဲ့ဒါလဲလဲပြီးတော့အဲ့ဒါနေကင်းကြောတစ်ချောင်းချက်ဆက်လုပ်တယ်ပေါ့နော
်စစ်တပ်ကနေအာဏာသိမ်းတာရပ်ပေါင်း60ကျော်လာတဲ့အချိန်ထိစန့်ကျင်တော်လိုက်ရေးမှာပါဝင်နေကြသူတွေဟာအကြမ်းဖက်ဖြုတ်ခွင်းမှုတွေကြားတဲ့ကနေရရပုံစံနဲ့ဆန္ဒပြခဲ့ကြတာပါအင်ဂျင်နီယာတပိတ်စစ်ကြောင်းအနေနဲ့လည်းလုံခြုံရေးအခက်အခဲငွေကြေးအခက်အခဲတွေရှိလာနေပေမဲ့အာဏာရှင်ကိုဆက်ပြီးစန့်ကျင်သွားမယ်လို့တပိတ်မှာပါဝင်သူတွေကပြောပါတယ်ဆန္ဒပြနေတဲ့သူတွေအပေါ်မှာစစ်တပ်နဲ့ရဲတွေကလက်နက်အင်အားသုံးအကြမ်းဖက်ပစ်ခတ်လို့တေဆုံးသူက980ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကကိုညီဆောက်ရှောက်ရေးအသင်း AAPBB ရဲ့ April 5ရက်နေ့စာရင်းမှာထုတ်ပြန်ဖော်ပြပါတယ်။ဒီအရေးအတွက်ကတော့ AAPBB ကကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲရဲ့အင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူတွေကဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။တေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်လေးနဲ့အကြောင်းသားလူငယ်လေးပါဝင်ပါတယ်။ဆန္ဒပြလူငယ်တွေဟာအကြမ်းဖက်ဖြိုခွင်းခံရမယ့်ဒဏ်ကိုကာကွယ်နိုင်မှုအတွက်ခံတပ်တွေစောက်ပြီးတော့ခုခံတော်လှန်ခဲ့ကြပေမဲ့စာဆုံးသူများလာတဲ့နောက်မှာတော့လက်နက်ကိုင်တွေနဲ့ထိတ်တိုက်မတွေ့တော့ဘဲပုံစံပြောင်းဆန့်ကျင်နိုင်မှုအတွက်ဆောင်ရွက်လာကြပါတယ်။
တို့တို့ကအခုကကာကွယ်ရေးပေါ့။ကာကွယ်ရေးတိုက်ခိုက်ရေးအပိုင်းတော်မျိုးဖြစ်သွားရင်ဟိုဆန္ဒပြရတဲ့အပိုင်းမဟုတ်တော့ဘူးတော့။ဒါကြောင့်ဆန္ဒပြတဲ့လူတွေကိုဖြိုခွင်းခံဖြိုခွင်းမယ်ဆိုတဲ့အကြောင်းကျတော့ကာပါပေးမယ်။မထွက်ပြေးမယ်ဒါမျိုးပဲရှိရမှာ။ဆန္ဒပြဖို့အရက်ွက်ဒီမှာလုတ်တယ်ခင်ဗျာလုတ်တာတော့ကျွန်တော်တို့သိရတဲ့လောက်ကတော့ဟိုတချို့ရက်ွက်ကလေးလူနည်းစုပေါ့နော်အယောက်20 30လောက်ဆွတ်ပြီးဆန္ဒပြတာမျိုးတွေတော့ရှိတယ်ခင်ဗျာဆန္ဒပြတာနဲ့တို့ကရောက်လာပြီးရတယ်ဖြိုခွင်းမယ်ဆိုတာမျိုးကြီးဖြစ်နေတော့ကျွန်တော်တို့မှာကလက်ရှိမှာအင်းရခင်ဗျာဆိုတော့နည်းနည်းလေးငြိမ်နေတယ်ခင်ဗျာငြိမ်နေပြီးသူကလည်းဟိုပြီးသူအတားအုံကြွားလိုက်ပေါ့နော်အတိုင်းလူလွတ်နေဆုံးအုံကြွားလို့ရှင်တော့ဟိုကျွန်တော်တို့လည်းထွက်လာပြီးတော့ဟိုပြန်ပြီးတော့ကာကွယ်ဖို့ပဲရှိတော့တယ်ခင်ဗျာ
ဆန္ဒပြတပိတ်တွေဖြိုခွင်းခံရတဲ့အထက်ကြာဆုံးသူအများဆုံးရှိခဲ့တဲ့မြောက်ကလာပါမြို့နယ်မှာတော့လမ်းမတွေပေါ်မှာဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ချင်းချောက်မှုတွေကြားကနေအာဏာရှင်ကိုဆက်ပြီးဆန့်ကျင်နေကြတော့
မှငန်းကြားလေးတွေမှာပဲနေကြလို့ရဆက်တာနဲ့ဟုတ်ဖြစ်တယ်ဒီမှာလေးမှာလေးအဲ့လိုဖြစ်တယ်ကားချလာအများကြီး
ဆောက်ကိုရကနအဝိုင်းကြတော့မြို့နယ်ခံမှာ
အရသာဆိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့အာဏာသိမ်းလိုက်တဲ့ဆေးအုပ်ချုပ်ရေးကောင်စီရဲ့လုပ်ရအပေါ်မှာနှီးမျိုးမျိုးနဲ့ဆန့်ကျင်နေကြသူတွေကနာမည်ကျော်လူသိများသူတွေကိုရာသီသက်ကြီးပုံမှန်905ကကြီးနဲ့အရေးယူတာတွေလည်းရှိပါတယ်။905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရသူတွေကလူရှင်တော်ဇာကနာဥဒ္ဒရာကိုလည်းဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။နေပဲအသီးသီးမှာလူသိများသူတွေကို95ကကြီးနဲ့ဖမ်းဝရမ်းထုတ်ထားတဲ့အထက်မှာတော့ရုပ်ရှင်တုပ်ဆောင်လူမင်းနဲ့ရဲတိုက်တို့ကိုစစ်ကောင်စီကဖမ်းဆီးထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့အာဏာသိမ်းလို့ရဲ့အပေါ်ကန့်ကွက်ဆန့်ကျင်နေတဲ့အချိန်မှာပဲမကြာခင်မှာကြားရောက်လာတော့မယ့်နှစ်တကူအတာကြံနဲ့နှစ်တကူပွဲတော်တွေကိုမဆွင့်နှဲကြဖို့နဲ့တကြံရက်တွေမှာအိမ်မြေမထွက်ကြဘဲနဲ့တပိတ်ဆင်နွှဲပေးဖို့ကိုမြို့နယ်အသီးသီးကလူငယ်တွေကပြည်သူလူထုကိုတောင်းဆိုထားကြပါတယ်ရှင်။